ပိုးကိုဝန်ချုပ်ကွင်ဒေသရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နောင်တရားမြို့မှာအမှတ်စဉ်တစ်ဆင့်ရာ1000လောက်အခြေခံစစ်တမ်းပေးပြီးဩဂတ်လ22ရက်နေ့ဗိုလ်ရုံးနေ့ကတင်းနှင်းဆင်းခဲ့တယ်လို့ပိုးအမျိုးသားတပ်မတော် PNL ကထုတ်ပြန်လိုက်တာပါစီဆိုင်မှာလည်းအရွယ်ရောက်သူတွေကိုစစ်မှုထမ်းဖို့ဖိအားပေးတင်းနှင်းပေးတာတွေရှိတယ်လို့မြို့ကန်တွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ဒေတာခံပြည်သူတွေအတွက်မိမိတို့ရဲ့ဒေတာကာကွယ်ရေးနဲ့လုံခြုံရေးကိစ္စရပ်တွေလှုပ်ဆောင်နိုင်ရဲဆိုတဲ့ခေါင်းစဉ်နဲ့ PNA PNO ပြည်သူစစ်အဖွဲ့တွေကပအုပ်ဒေတာတွေမှာစစ်တင်နှံပေးနေတာပါ။ဩဂတ်လ22ရက်မနေ့ကပအုပ်အမျိုးသားတပ်မတော် PNA ကဦးဆောင်ပြီးတော့နောက်တရားမြို့ဒေတာခံပြည်သူတွေရဲ့မိမိဒေတာကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေအတွက်အခြေခံစစ်ပညာရဲ့သင်ကြားလေ့လာပြီးတော့သင်တန်းအောင်ပွဲကျင်းပခဲ့ကြောင်း PNL ကထုတ်ပြန်ထားပါတယ်။အမှတ်စဉ်၁စစ်သင်တန်းဆင်းပွဲမှာအင်အား1000ရှိတယ်လို့လည်း PNL ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်သင်တန်းဆင်းပြီးသူတွေကိုတိုင်းပြည်နယ်ဒေသတွေအခြေအနေအရလိုအပ်ရင်လိုအပ်သလိုလက်လက်ခဲယမ်းတွေတက်ဆင်သွားဖို့ရှိတယ်လို့နှိစက်သူတွေကပြောပါတယ်။ဒေသခံစစ်တင်တန်းကိုတော့တောင်ကြီးကလောဟူပုံစီဆိုင်ဆတဲ့ PNO PNA လှုပ်ရှားနေပြည်အတွင်းမှာတိုးချဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။စီဆိုင်မြို့နယ်မှာတော့အသက်အရွယ်ရောက်တဲ့အမျိုးသားတွေကိုစစ်မှုထမ်းဖို့ဖိအားပေးအတင်းအာဓမစစ်တင်တန်းတက်ခိုင်းနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့စီဆိုင်မြို့ခံတဦးက VOA ကိုပြောပါတယ်
ဘူဒီသားဆိုတော့မြန်မာကသူတို့စစ်မှုမဆောင်နေရသူပြီးတော့ပြန်တော့ခေါ်တော့စက်ကဆစ်ရှင်းနေတဲ့ညီစီပေါ့လေသမထတော်လေးအဲ့ဟိုအဲ့ကနေစစ်ပြန်တဲ့အနေနဲ့စူးထားရတော့လေသူတို့တုတ်သူဘလောက်ဘလောက်ခေါ်တယ်မျိုးရှိတယ်ပေါ့လေသူတို့ကတော့မချင်းကြီးလေးရောက်နေဆိုတာမျိုးရှိတယ်အဲ့တော့သူတို့ဒီနားမဲ့ကြိုင်မှုပေါ့မိုင်းပြန်မှာအဲ့လိုရအဲ့ဒီနားစင်တဲ့ဒီသူပြန်မရှိတဲ့ဒီတော့တက်ခိုင်းပြီးတော့ရှိတတ်ဖို့ဒီတော့နေရအဲ့လိုရတယ်အဲ့ဒါကြီးအပြည့်အကျေတော့မှခေါ်နေပါပြီ
။ရှက်ပိုင်းလောက်သာအခြေခံစစ်တင်တန်းပေးပြီးတော့ရဲရွာလုံးချုပ်ရေးယူရတာရှိသလိုတချို့ကအလှကြရွှေလန်းတောင်ဝန်ထမ်းဆောင်ခိုက်တာမျိုးရှိတယ်လို့ဆိုပါတယ်။စစ်မှုထမ်းဖို့အသက်ပြည့်ပြီးတော့ပြည်ပရောက်နေသူနဲ့စစ်မှုမထမ်းဆောင်နိုင်တဲ့သူတွေဟာတဦးကိုငွေကျပ်12သိန်းထက်မနည်းပေးဆောင်ရတယ်လို့စီဆိုင်မျိုးကဆက်ပြောပြပါတယ်
။ကျွန်တော်တို့ကမှလေတိုင်းကနေပို့သူတွေကတော့ဘူးမတော်ချင်ဘူးအများကြီးပဲ။အာကျောစီကနေမလို့ဖြစ်တယ်ဒီနောက်မှမလို့ဖြစ်တယ်မင်းကြီးကဘူးမသွားရှင်မသွားရင်အပြားဓမ္မကိုမသွားရင်ဥမာနေကခြားထွက်သွားတယ်လို့တော့မှအဆင့်မသိဘူးအဆင့်ငါသိဘူးလို့နောက်ပြီးတော့ဟိုဟာလေဒီနေ့ဒီနေ့ကိုအဲ့လိုအခွင့်ပြန်ဆောင်ရတာလေသူတို့ဒီကမတည့်နိုင်တဲ့လူပေါ်ဒီမှာစစ်မှုထမ်းလို့မနေလို့ဒီလိုကြံပြရတာပေါ့အဲ့တော့လူခိုင်းနေတာလေအပြားဓမ္မပါဆန္ဒလည်းမဟုတ်ပါဘူ
းအခုလိုစစ်တမ်းပေးတာဟာရဲရွာပြည်သူတွေရဲ့သဘောထားအတိုင်းသာတင်တန်းပေးတာဖြစ်ပြီးတော့ဖိအားပေးအတင်းအာဓမ္မတက်ရောက်ခိုင်းတာမျိုးလည်းမရှိသလိုရှေ့တန်းပို့တာမျိုးလည်းမရှိဘူးလို့ PNO ပြောခွင့်ရကပြောထားပါတယ်ရှင်